မဆာကြီးဝင်းတို့ဒီတပိတ်မှောက်နေတဲ့ကိစ္စလေအဲ့ဒါကျွန်တော်တို့ကြားတယ်အဲ့တော့ဘလို့ကနေစပြီးဖြစ်ကြတာလဲခင်ဗျာ
ဘလို့စပြီးတာတော့ဆိုတော့2014ခုနှစ်မှာနိုင်ငံဝန်ထမ်းတွေစီစီအဲ့တော့ကျွန်တော်တို့တပိတ်မှောက်ဖြစ်စဉ်တော့ပေါ့နော်အခုကျွန်တော်တို့အဲ့တော့တောင်းဆိုခဲ့တာကနိုင်ငံဝန်ထမ်းအဖြစ်ဒီပြည်စိုက်ယုံကြီးမှာအစားစိုက်ယုံကြီးလိုပဲအသက်60ပြည့်ဒီလောက်ပိုင်းကိုတောင်းဆိုခဲ့တယ်အဲ့ဒီမှာပဲသမှုဝန်ကြီးဌာနနဲ့ပန္နာကုမ္ပဏီနဲ့အလို့သမားတွေကိုပေါင်းပြီးညာခဲ့တယ်ကိုဘယ်လိုညာတော့ဆိုတော့ကျွန်တော်တို့ရုပ်ကြီးပြင်ဆင်မယူလို့မရဘူးအဲ့ဒီကိစ္စယူရမယ်ရုပ်ပြဆင်ယူပြီးလို့ရှင်လေနိုင်ငံဝန်ထမ်းခွင့်ရတဲ့မင်းတို့ပေးမှာအဲနိုင်ငံဝန်ထမ်းခွင့်ရတဲ့ပြရမယ်ဆိုတော့ခရီးခံကကိုလည်းမင်းတို့ချုပ်ပေးခဲ့တယ်ဆိုပြီးတော့အချက်ဆက်ဆက်ဆက်ပါတယ်စာချုပ်ကိုချုပ်ပေးခဲ့တယ်သမှုဝန်ထမ်းဌာနကလူကြီးတွေရဲ့အလုပ်ရှင်ရဲ့ကျွန်တော်တို့အလုပ်သမားရဲ့တုံးတုံးမလဲကျွန်တော်ကလည်းရုံစားပြီးတော့အဲ့စာချုပ်ကိုလက်ခံခဲ့ကြတယ်အဲ့နောက်ပိုင်းမှာစပြီးပြဿနာရဲ့တားလျှောက်တက်တော့တာပဲကိုကြီးအဲ့ဒီနိုင်ငံဝန်ထမ်းခွင့်ကိုအလုပ်ရှင်ငါးချလာပြီးပြီ2014ခုနှစ်17လပိုင်းကျတော့အလုပ်ရှင်ကအီးစာချုပ်ဆိုးရမယ်ဆိုတာမျိုးဖတ်လို့လာတယ်ကို
ဘာစာချုပ်ကိုပြောရလဲခင်ဗျာ
အီးစီစာချုပ် employment contract
အော်ဟုတ်ကဲ
့အဲ့အီးစီစာချုပ်မချုပ်လို့ဆိုပြီးတော့စက်ရုံလေးကိုဝန်မခံဘူးကိုအဝန်မခံဘူးဆိုတဲ့ခါကျတော့ကျွန်တော်တို့အဲ့ဒီမှာနေတပိတ်ဖြစ်ခဲ့ရဒုတိယတပိတ်ကို
ဟုတ်ကဲ့
ဒုတိယတပိတ်က86နဲ့မှ6ရက်ကြာခဲ့တယ်ကို
ဟုတ်ကဲ့
86ရက်ကြာတဲ့ခါကျမှကျွန်တော်တို့2015ခုနှစ်3လအိုင်9ရက်နေ့မှာပဲအလို့သမားဝန်ကြီးဌာနအတာဝန်ရှိတဲ့ဒေါ်ဝင်းမော်ထွန်းတို့သမှုဝန်ကြီးဌာနအတာဝန်ရှိတဲ့အဲဥက္ကမောင်ကြည့်ရင်လို့အလုပ်ရှင်ရေကျွန်တော်တို့အလုပ်သမားတွေရေ3ပလဲသဘောတူနေ EC စာချုပ်ကိုထုတ်ခဲ့ကြတယ်ကို
ဟုတ်ကဲ
့အဲ့ဒီမှာရေအခုလက်ရှိဖြစ်ပေါ်တဲ့ကြေကနာအဲ့ဒီ EC စာချုပ်ကိုပဲဖြတ်ပြီးတော့ကျွန်တော်ချိုးဖောက်ခံရတာကို
အဲ့ဒီအလုပ်သမားအလုပ်ရှင်သဘောတူစာချုပ်မှာဘာတွေဖော်ပြထားပြီးတော့ဘာတွေချိုးဖောက်တာလဲ
အဲ့ဒီအလုပ်သမားအလုပ်ရှင်သဘောတူစာချုပ်မှာဆိုဥပမာကျွန်တော်တို့အလုပ်သမားတွေကိုလုပ်ဖြုတ်မယ်ဆိုရင်အလုပ်ရှင်ရဲ့ဒုတိယသဘောထားတစ်ခုနဲ့ချုပ်လို့မရဘူးအလုပ်ရှင်အလုပ်သမားစမှုဝန်ကြီးဌာန33ပလဲညှိနှိုင်းကြနေပြီးမှဖြုတ်ရမယ်ဒီတော့ဒီလုံသမားကြီးနဲ့ပတ်သက်ပြီးတော့လုပ်ငန်းခွင်အဲမှာဖိနှိပ်ကြရင်နှိပ်ကွက်တာတွေမလုပ်ရပါဘူးအလုပ်ဖြုတ်မယ်ဆိုအဲ့လိုမဖြုတ်ရပါဘူးလို့ပါထားပြီးကြတိကျတော့အဓိကပြောချင်တာကကျွန်တော်တို့လုပ်ဆက်ရုံမှာ3ခန်းရှိတယ်နံနက်9နာရီရနေဒီနေ့3နာရီရှိရဒီဇိုင်းဒီနေ့3နာရီရနေပြီးတော့ည7နာရီရှိရအဆိုင်ဒီဇိုင်းည7နာရီရနေနံနက်9နာရီရှိရအဆိုင်ဒီဇိုင်းဆိုပြီးကို3ခန်းရှိတယ်3ခန်းရှိရတဲ့မှာအစ်စီစာချုပ်တဲမှာကကြတော့ပထမဆုံးနဲ့ဒုတိယဆုံးက6ရက်ဆင်းတဲ့ရနာစနေနေ့ဒီဆင်းရတယ်တနေ့နေ့တရက်ပဲတရက်ရှိတယ်ည7နာရီရနေနံနက်9နာရီရှိဝန်လင်းဆင်းရတဲ့ဆိုင်ရတော့စနေတနေ့နေ့ရက်အနာပေးတယ်အခုအစ်စာချုပ်တဲမှာ
ဟုတ်ကဲ့
အခု2016 3လပိုင်းကျတော့လုတ်ဆင်းတာမလုတ်လာတဲ့ဆိုတော့ခုနစနေနေ့နားရက်ပေးတဲ့ဈာဆိုင်ကိုစနေနေ့ကိုနားမပေးနိုင်ဘူးဆိုပြီးတော့ဒုက္ခလာစာချက်တာတွေဒီလုံသမားတွေကိုခွင့်မဲ့ဆိုပြီးရပြက်ချတာမျိုးတွေလုပ်လာတယ်ကိုနောက်တစ်ခုကကြတော့တမဆိုရင်လုံသမားကောင်းဆောင်အတွင်းရင်းမှုအင်အားကောင်းတဲ့လုံသမားဖွဲ့စည်းကိုအင်အားပြုတ်ခွဲအောင်ဆိုပြီးလုံသမားကောင်းဆောင်တွေအပြစ်မရှိပြစ်စာပြီးလောက်ကနေထုတ်ပြတယ်ကို
အခုအဲ့တော့မဆာကြီးဝင်းတို့ဒါအလောက်ကထုတ်ထားတာပေါ့
ဟုတ်ကျွန်တော်တို့လုံပြုတ်နေရခြင်းအဲ့တော့ကျွန်တော်တို့လုံထုတ်တဲ့နေရာမှာလဲစမှုဝန်ကြီးဌာနကိုညှိနှိုင်းတိုင်ပင်ခြင်းလုံဝအပြစ်ပေးခြင်းမလုပ်ခဲ့ဘူးသူတို့သဘောနဲ့သူတို့သူတို့ထုတ်ပြန်တဲ့စီကံရဆိုပြီးတော့ပဲလုတ်ထုတ်ခဲ့တာသူတို့ထုတ်ပြန်တဲ့စီကံကလည်းကျမတို့သိရစီကံမဟုတ်ဘူးရှင်
အဲ့တော့မဆာကြီးဝင်းနဲ့အားလုံးဘယ်နှယောက်ထုတ်ထားရလဲ
ကျွန်တော်နဲ့အားလုံးပေါင်းပထမ6ယောက်ထုတ်တယ်ကိုခုတော့သူက2ယောက်ကိုလုတ်ကနေပြန်ခန့်တယ်အခုကျွန်တော်တို့လုံသမားဥက္ကဋ္ဌရဲ့အကျဉ်းရင်းမှုရဲ့ဗန္နာရေးရဲ့အလုံးမှုဆောင်တူဦးရဲ့ခုချိန်ကြီးမခန့်သေးဘူးကိုနောက်တစ်ခုပြောချင်တာလုံသမားဝန်ကြီးဌာနကိုလည်းဒီလုတ်ရှင်ကဒီလိုစာချုပ်တွေချိန်ချင်းချိုးဖောက်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမတို့တိုင်ထားတယ်တိုင်ထားပေမဲ့လည်းလုံသမားဝန်ကြီးဌာနက3ယောက်တဲ့ရင်းယူမှုမျိုးလုတ်တဲ့တဲ့လုတ်ရှင်ကတဖြည်းဖြည်းတစ်ခုပြီးတစ်ခုတိုးတိုးပြီးလုတ်လာရတဲ့ဒီပြဿနာတွေဖြစ်ပေါ်လာခြင်းဖြစ်ပါတယ်ကို
အဲ့တော့အခုဘာတွေတောင်းတာလဲ
အခုဘာတွေတောင်းတာလဲဆိုတော့လုတ်ရှင်ကဒီအစီအစာချုပ်ကိုလေးစားလိုက်နိုင်ရမယ်ကျွန်တော်တို့ရဲ့စာချုပ်တက်တဲ့နှစ်နှစ်ဖြစ်တဲ့နှစ်နှစ်မပြည့်သေးတဲ့အတွက်ကျွန်တော်တို့ဒီစာချုပ်ကဘာမှပြင်ဆင်လို့သူတို့လုတ်လို့မရဘူးလေးစားလိုက်နိုင်မယ်ဆိုတာဖြစ်တစ်ချက်နောက်နှစ်နှစ်ချက်ကကြတော့ကျွန်တော်တို့ဖြတ်ထားတဲ့ဒုက္ခလာစာတွေကိုအမြန်ဆုံးပြေးစီပေးရမယ်နောက်တစ်ချက်ကကြတော့လုတ်ရှင်ကဒီအစီအစာချုပ်ချိုးဖောက်နေရကိုလုံသမားဝန်ကြီးဌာနကဥပဒေအရအေးယူပေးရမယ်နောက်တစ်ချက်ကကြတော့ကျွန်တော်ခုလုံသမားကောင်းဆောင်တွေကိုလုတ်ပြန်လဲခံထားပေးရမယ်နောက်တစ်ချက်ကကြတော့တပိတ်မှောက်လုံသမားတွေကိုဌာနထဲမှာဖိနှိပ်ခြင်းနှိပ်ကွက်ခြင်းဌာနအချင်းပြောင်းချိန်ခြင်းတွေမလုပ်ရဘူးလို့ကျွန်တော်တို့တောင်းထားတယ်
အဲ့တော့အခုဒီလုံသမားပဋိပက္ခဖြည့်ရှင်ခုံရုံးတွေရှိတယ်လေအဲ့ဒီခုံရုံးတွေကိုရောပြောပြီးပြီလား
ခုလို့တမားပြိပကဖြစ်ချင်းဆက်ငါမျိုးနဲ့ညီနိုင်ပြန်နေပွင့်နဲ့ခံပြေတယ်မပြေလည်းမပြေလည်းဥစ္စာကအဓိကမင်းပြတနာကတရားဥပဒေစိုးမိုးဖို့အဓိကကျွန်တော်တို့ကပြောနေတာ
အဲ့တော့စုစုပေါင်းဆန္ဒပြနေတာဘယ်လောက်ရှိလဲစက်ရုံမှာလူဦးရေဘယ်လောက်ရှိလဲ
စက်ရုံမှာတော့လူဦးရေအခု1100ကျော်လောက်ရှိတယ်ကျွန်တော်တို့ပြိစက်ရုံနိုင်ငံဝန်နဲ့အငင်းကား800ကျော်ပဲရှိတယ်ကိုတနေ့လုံကမာကြီးကပန်တာကုမ္ပဏီကနေပြီးတော့မှအုပ်ပြက်နဲ့ခံထားတဲ့ဝန်ထမ်းတွေဖြစ်တယ်ကိုအဲ့တော့လက်ရှိကျွန်တော်တို့နိုင်ငံဝန်နဲ့အဟောင်း800ကျော်ရှိရတဲ့မှာအခုတပိတ်မောက်ဆန္ဒပြနေရ900ကျော်ပါတယ်ကို
ပန်ရှင်ရောဘယ်သူလဲဗျာ
ပန်ရှင်ကဒေါ်လီမီဆန်ရှင်ဒေါ်လီမီဆန်တရုတ်တရုတ်သူကပန်တာပြက်ဆိုင်ကုမ္ပဏီနာမည်နဲ့ထုတ်တာ
အဲ့တော့အစိုးရလက်ထက်တုန်းကလိုရတဲ့အခြေအနေနဲ့အခုပုဂ္ဂလိကလက်ထက်မှာလိုရတဲ့အခြေအနေနဲ့ဘယ်လိုကွာသွားလဲ
ပြောရမယ်ဆိုတော့ကိုရဲ့ဒီအလုပ်ရှင်ဒေါ်လီမီဆန်ကိုရဲ့ဒီပြိဿရုံငယ်နေကြီးကို ဖာယာဖွံ့ဖြိုးတိုးတက်အောင်ဆိုပြီးသူတို့ကငှားရမ်းတာဖြစ်ပါတယ်လို့ပြောတယ်ကျွန်တော်တို့ကိုလည်းပဲဘမဝန်ကြီးဌာနကလူကမင်းတို့ပြင်ဆင်ယူလိုက်ကြပြင်ဆင်ယူပြီးမင်းတို့ဘဝရနဲ့ပြီးချမင်းတို့ဘဝရဒီကဲမကတိုးတက်ဖာယာလှပမှာဆိုပြီးတော့အဲ့လိုတွေပြောလို့ကျွန်မတို့ကယုံကြည်ပြီးလုပ်ခဲ့တာကျွန်တော်တို့ဘဝရမတိုးတက်တဲ့အပြင်ဘဝအာမခံချက်တွေပါပျောက်ဆုံးနေတယ်ဆို
အဲ့လောက်ခလာစားရောဘလို့အခြေအနေရှိလဲ
ဒုက္ခလာစားတော့ကျွန်တော်တို့ခုနေဆုံးလောက်ခလာစား3600နဲ့ကျွန်တော်တို့ဆိုရင်ဒါခုဆိုရင်3800 3500ဆိုတာအများဆုံးပဲအလောက်ကြတော့လေကျွန်တော်တို့အရင်စက်မှုကြီးခဏတော့ဆိုရင်ရက်တန်း၄၀မောင်းရတယ်အခုကုမ္ပဏီလက်ကျက်ဆိုရက်တန်း80မောင်းရတယ်100မောင်းခိုင်းတယ်ဒါသာကြတော့စက်မှုကြီးခဏလာစားမရဘူ
းအဲ့တော့ဒီအစိုးရဌာနနေပြီးတော့ပုဂ္ဂလိကလက်ထက်ပြောင်းတဲ့အချိန်တော့ပင်စင်ဆိုပြီးပေးတဲ့ခါကြတော့တစ်ချိန်နဲ့ပေးတဲ့ပင်စင်မျိုးလားဘယ်လိုပုံစံမျိုးပေးတာလဲ
ဒီလိုပေါ့ကွာသူ10နှစ်နဲ့အောက်လုံးသက်ရှိရလို့ကြတော့ကျော်ကြီးကအလုံးစုံရမှာ၄-၅ဒိန်းနဲ့ရတာ10နှစ်အထက်သမားကြီးကတော့ကျော်ကြီးပင်စင်ဆိုပြီးပေးလိုက်တယ်ကျွန်တော်တို့ဆိုအသက်ငယ်ငယ်နဲ့ပင်စင်ညီချင်းနဲ့ညီခဲ့ရတယ်ဒါတဲ့ပင်စင်ကတပေါင်းကျော်2000ပဲရတယ်နိုင်ငံတော်လိုကျွတ်ကျွတ်ကလည်း30နှစ်အချိန်15နှစ်ဆိုလူကြီးအများကြီးပဲကို
1000ဆိုတာဘယ်လိုလဲတစ်လောက်1000ရတာလား
ဟုတ်တယ်ကိုတစ်လောက်1000ကျော်လေးပဲရတယ်အဲ့
တော့အလုံးရှင်ဘက်ကဘာပြောလဲအခုလူအများစုတပိတ်မှောက်နေဆိုဆက်ယုံအောင်ရက်သွားလားအဲ့တော့
မရဘူးကိုသူတို့ကခုနငှားတဲ့လူတွေနဲ့ဆက်လဲနေတယ်ကိုအ
ဲ့တော့သူတို့ကဘာပြောလဲညှိမယ်လို့ဘာလို့အခြေအနေတွေမတွေ့ရဘူးလား
သူတို့ကတော့ဒီခွင့်ရည်တွေမပေးနိုင်ဘူးတဲ့ဒီလိုသမားတွေရှိနေလို့ဒီ640တေကကြီးကသူတို့လုပ်ချင်တဲ့ project ကြီးကိုလုပ်လို့မရတာလေ
ဆက်ယုံပိုင်မြေကဧက600ကျော်ဟဲ့လား
အေက640တေရီကဟိုမှာတလမှာ3300ပဲသေးရတယ်အလုပ်ရှင်ကငှားထားတာငှားထားတဲ့မြစ်ကလည်း130နောက်တဲ့10နှစ်တစ်ဖက်တို့10နှစ်တစ်ဖက်တို့နဲ့မှာ250ပြောင်းငှားထားတယ်ကို
အဲ့တော့ဒီအေက600ကျော်တဲမှာဒါမဆာဂျီဝင်းတို့ဟဲ့လားဝန်ထမ်းအင်ယာတွေပါအဲ့မှာရှိနေတာပေါ့
ပါလာပေါ့ကိုပါလာပေါ့ကိုဘုရင်မောင်ဆက်လောက်လာတဲ့ဆက်ရုံဆိုတော့ကျွန်တော်ကနောက်မိမိတို့ကလောက်တဲ့40တက်60ကျီလောက်ပြီးပြင်ဆင်ယူလို့ကျွန်တော်တို့ကဒီစရာမရှိလို့အော်ဒီဆက်ရုံကြီးမှာဆက်လုပ်ကြရတာပေါ့ဘိုးစင်ပေါင်းဆက်ကခုကကြာသူတို့ကအလောက်ကပြုံးရင်အိမ်မော်ဟာဆင်းဆိုတော့ကျွန်တော်တို့ကနေစရာမရှိစားစရာမရှိစားတော့ဝန်ထမ်းတွေကအဲ့ဒီဘဝရောက်နေတယ်ကို
ခလေးတွေပါကြောင်းတွေပါကိစ္စတွေရော
ကျွန်တော်တို့ကအခုအဲ့နေနေပေါ်မှာကြောင်းရှိရလေအဲ့တော့ကျွန်တော်သားသမီးတွေကကြောင်းအဲ့ဒီမှာထားတာပေါ့ကွာဒီကပြင်ဆင်စားတွေရတယ်ဒီကျွန်တော်တို့အခုဝန်ထမ်းတိုင်ရမှာပဲပြင်နေကြတာကို
အော်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲဗျာနော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့